ကိုလိုမျိုးတိုက်ပွဲတွေပြင်းထန်နေတဲ့စစ်ဒီရှမ်းမြောက်ပိုင်းမှာစစ်ရဲအခြေအနေကြောင့်တင်းရှောင်နေရတဲ့ဒုက္ခတွေဒီအကြောင်းလေးတစ်ဆက်သေးတင်ပြပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲနောင်ချိုနမတူလာရှိုးမြို့နယ်တွေမှာ တီအန်အယ်အေးတအောင်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားစစ်ရေးတင်းမာနေမှုကြောင့်ဒေသခံရွာသားတွေစစ်ဘေးတိမ်းရှောင်နေကြရပါတယ်။လက်ရှိစစ်ရေးတင်းမာနေတဲ့အခြေအနေကြောင့်စစ်ဘေးရှောင်နေအနေနဲ့နေရရင်ကိုပြန်ဖို့ကလည်းမဖြစ်နိုင်သေးဘူးလို့ဒုက္ခသည်ကယ်ဆယ်ရေးကော်မတီတွေကပြောပါတယ်။ရှမ်းပြည်နယ်အတွင်းကစစ်ဘေးရှောင်နေရဲ့နောက်ဆုံးအခြေအနေကိုတော့ VOA
မြန်မာတပ်မတော်နဲ့တီအန်အယ်အေးတအောင်းပလောင်တပ်ဖွဲ့တို့ကြားစစ်ရေးတင်းမာနေတဲ့အခြေအနေတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမြို့နယ်တော်များများမှာစစ်ဘေးတိမ်းရှောင်နေရတဲ့ရွာသားတွေပုံမှုများပြားလာနေတာပါ။
လာရှုမြို့မှာတော့စနေနေ့ကနေဒီကနေ့အထိစစ်ဘေးရှောင်ရွာသား300ခန့်ရောက်ရှိနေတယ်လို့လာရှုမြို့တီဝိုင်းအိုရှမ်းလူငယ်ခေါင်းဆောင်ဆိုင်ဟန်ကပြောပါတယ်။စနေနေ့ကတည်းကရောက်လာကြတယ်အရောက်တရာလောက်ပေါ့။မနေ့ကလည်းထပ်ရောက်လာတယ်300လောက်ရှိပြီကြောင်။မဆူရှမ်းကျောင်းမှာဗျာ။ဒီကန်စားတော့ရေးရတော့ကလည်းဒီအဖွဲ့နဲ့သွားပြီးတော့ကူညီကြဗျ။ဒီလာရှုမှာရောက်တဲ့ဒီအဟာလေးကတော့ထိုင်နာဖိုင်
လည်းမပြောတော့ရွာသားတွေကလည်းသိဆိုင်မှာဝင်လဲကြောက်ရပါတယ်ဆိုတော့အဲ့ဒါဥရိအိမ်ကြီးဖြစ်ပြီးတော့ဒီမှာသူကြားကိုတက်လာကြတာ
ထွက်ပြေးလာတဲ့ရွာသားတွေဟာနံမတူမြို့နယ်နားဆိုင်ကျေးရွာသားတွေဖြစ်ကြပြီးတော့နားဆိုင်ဒေသတွင်းမြန်မာတပ်မတော်နဲ့ TNL တပ်ဖွဲ့တို့အပြိုင်စစ်ရေးလှုပ်ရှားနေတဲ့အခြေအနေတွေကြောင့်လုံခြုံရေးကိုစိုးရိမ်နေရတဲ့အတွက်အခုလိုထွက်ပြေးသိမ်းရှောင်လာတာဖြစ်ပါတယ်နံမတူမြို့မှာလည်းစစ်ဘေးရှောင်တွေထပ်မံရောက်ရှိလာသလိုလက်ရှိစစ်ရေးသိမ်းမှန်နေတဲ့အခြေအနေတွေကြောင့်နေရရင်းကိုပြန်ပို့ဖို့မဖြစ်နိုင်သေးဘူးလို့ကယ်ဆယ်ရေးနဲ့ကူညီပေးရေးဒုက္ခဦးဆိုင်ပညာကပြောပါတယ်
ဒီနေ့အစီအစဉ်နော်ကျွန်တော်ဒီမြို့နယ်မှာအလုံးအိမ်တော်စုက358စုခင်ဗျာလူရေက1343ယောက်ရှိတယ်ခင်ဗျာကျွန်တော်ဒီစခန်း5ခုပေါ့နော်ကျွန်တော်မြို့နယ်မှာစခန်း5ခုရှိတယ်ခင်ဗျာကျွန်တော်ဒီမှာတော့ခုတက်ပြီးတော့သူတို့မငြိမ်သေးဘူးပေါ့သူစိုးရိမ်နေတာပေါ့ဗျာတိုက်ပွဲချိန်နေတာတိမ်ပြန်ဖို့ကတော့ချိန်တွေကိုကောင်းဆုံးစမ်းပြီးမှပြန်တော့မှာလေ
အလားတူကြောင်မဲမျိုးနဲ့နောင်ချူမျိုးမှာလည်းစစ်ဘေးရှောင်ရွာသားတွေရောက်ရှိနေတယ်လို့ကြောင်မဲမျိုးနယ်ကဒီနယ်လွှတ်တော်ကိုယ်စားလှယ်ဆိုင်ထွန်းညာကပြောပါတယ်
ကျောင်းမဲမှာလည်းကျွန်တော်တို့အလုတ်ရှုပ်နေတယ်စစ်သေးချောင်းနေရာဝင်းကျင်တော့ရောက်တော့ဗောလေမနေ့ကရောက်တော့ဗောလေကျောင်းမဲမြို့ကကျွန်တော်တို့ပန်ကွန်ကျေးရွာကျောင်းမဲနေမိုင်20ဝေးတဲ့ပန်ကွန်ကျေးရွာအုပ်စုမှာတမန်နေ့ညကကျွန်တော်တို့ PNL ကစစ်သားစုပေါင်းရေးဆိုပြီးတော့ရွာလေးကိုလာပြီးတော့မှလူကောက်တာဗောလေလူကောက်တော့ကြောက်ပြီးတော့ထွက်ပြေးကြတာဗောလေကိုလို့ဆိုကျွန်တော်တို့ကတော့ဒီရောက်လာတဲ့လူနေရာဝင်းကျင်လောက်ကိုသူတို့စားဖို့တောက်ဖို့နေဖို့ထိုင်ဖို့အဲ့ဒါလိုက်ပြီးတော့ဆောင်ရွက်နေရဗောလေနောင်ချိုမှာအုံမဒီမှာဆိုရင်190လောက်ရှိတယ
်ရှမ်းပြည်နယ်မြောက်ပိုင်းကျောင်းမဲနောင်ချိုနံမတူလာရှူမြို့နယ်တွင်မှာတီအန်နေလေတန်းပလောင်တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေအဆက်မပြတ်ဖြစ်ပွားနေမှုစစ်ရေးသိမ်းမှနေမှုကြောင့်ဒေသခံရွာသားတွေစစ်ပေးသိမ်းရှောင်နေကြရတာပါမနေ့ကလည်းတီအန်နေလေတန်းပလောင်တပ်ဖွဲ့နဲ့မြမတပ်မတော်တိုက်ရင်ခွန်သိခွန်တို့ကြားကြောင်မဲမြို့နယ်ကိုပေါင်ကျေးရွာနီးမှာနှစ်ဖက်အပြန်အလှန်ထိတွေ့တိုက်ခိုက်မှုတွေဖြစ်ပွားခဲ့တယ်လို့တီအန်နေလေဘက်ကထုတ်ပြန်ထားပါတယ်နိုဝင်ဘာလ20ရက်နေ့ကစပြီးတော့တိုက်ပွဲပြင်းထန်ခဲ့တဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းမူဇဲခရိုင်မုံကိုဒေသဘက်မှာတော့နေမြေရှင်နေတည်ငြိမ်စပြုလာလို့တရုတ်နိုင်ငံသွင်းကိုတိမ်းရှောင်နေတဲ့စစ်ဘေးဒုက္ခသည်တွေဟာမွန်ဂိုမြို့ထဲကိုပြန်လည်ဝင်ရောက်လာပြီးဖြစ်ပါတယ်။မွန်ဂိုစစ်ဘေးရှောင်ပြည်သူ8000ကျော်နဲ့က2000ကျော်ဟာပြန်လည်ဝင်ရောက်လာပြီးဖြစ်တယ်လို့ဒေသခံအာဏာပိုင်တွေကလည်းတိုက်ပွဲကာလတွင်ပျက်စီးဆုံးရှုံးမှုစင်းတွေကိုကြောက်ယူနေစေလို့မူဇေခရိုင်အုပ်ချုပ်ရေးမှူးဦးကျော်ကျော်ထွန်းကပြောပါတယ်
။ဒါလုံးပေါင်း2482ဦးသာပြန်လည်ရောက်ရတည်ထိုင်လက်ရှိပါတယ်။သူ့ရဲ့စီရင်ရဆိုတော့ကြားမှာပေါ့နော်8442ဦးရှိတာပေါ့။2482ဦးတော့ပြန်ဝင်လိုက်ပြီ။6000လောက်တော့ပြန်ပြီးသားပါကျွန်တော်တို့မြို့နယ်မြို့အုပ်ချုပ်ရေးမှူးနယ်ဦးစားပြီးတော့မှစီရင်ကောက်ယူတဲ့အပိုင်းတွေလုပ်နေပြီပေါ့။နိုင်ငံတော်ကစာအုပ်တွေပေါ့။နောက်တစ်ခါတော့အဲဒီမှာဒီစီရင်တိုင်းလုပ်ငန်းတွေပေါ့နော်။တောက်တွင်းရရှိလုပ်ငန်းတွေပေါ့နော်။နောက်ပြီးတော့မှလျှက်စစ်မီးကိစ္စတွေပေါ့။အဲဒါတွေဦးစားပေးပြီးတော့မှအခုဆုံးရှုံးမှုတာပေါ့လေတွေ့ချက်ခိုင်တာရှိတယ်။အဲဒါပြီးတော့ကျွန်တော်ကလည်းဟိုဒီရဲ့အိမ်ပေါ့နော်။ဒီကနေ့ပစ္စည်းကနောက်ဒီကနေ့ဘယ်နဲ့ဖြစ်ကြတာလဲ။ဒါလည်းကိုယ်ကိုစီရင်ကောက်မှာပါ။အဲဒီဆုံးရှုံးမှုစီရင်တော့ကျွန်တော်ဒီချမ်းပြတဲ့ဆိုကဒီအောင်လို့သွားပြီးသူဆက်တယ်ပြီးတော့မှဒီကျွန်တော်ကျွန်တော်လုပ်ငန်းတွေဆောင်ရွက်တော့မှဖြစ်ပါလား။
ရှမ်းပြည်နယ်ရှမ်းမြောက်ဒေသတွင်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့ KIA, TNL, MNDAA, AA စရှိတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြမ်းမှာမူဆယ်၊ကျူကုတ်၊ပန်ဆိုင်၊မုံကိုဖောင်းဆိုင်ဒေသဘက်မှာစစ်ရေးသိမ်းမှလာခဲ့ကြသလိုတိုက်ပွဲတွေတွင်ဒေသခံ1000ခန့်ဟာလည်းတရုတ်နိုင်ငံဘက်ကိုစစ်ပေးသိမ်းရှောင်ခဲ့ကြရပါတယ်လက်ရှိမူဆယ်ခရိုင်မွန်ဂိုဒေသဘက်မှာမြမတပ်မတော်ကနေထိန်းချုပ်ထားနိုင်ပြီးစစ်ရေးတည်ငြိမ်မှုရှိလာပြီးဖြစ်ပေမဲ့ကြောင်မဲနောင်ချူနံမတူလာရှူမြို့နယ်တွေမှာ TNL ဖွဲ့စဉ်နဲ့စစ်ရေးသိမ်းမှနေဆဲလည်းဖြစ်ပါတယ်ရှမ်းပြည်နယ်ရှမ်းမြောက်ဒေသတွင်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့မြောက်ပိုင်းမဟာမိတ်ဖွဲ့တွေဖြစ်တဲ့ KIA ကချင်လွတ်လပ်ရေးတပ်မတော် TNL တောင်းပလောင်တပ်ဖွဲ့ MNDAA ကုကတပ်ဖွဲ့တွေပေါ်မှာအချမ်းဖက်အဖွဲ့စည်းပြီးတတ်မှတ်ကြောင်းရှမ်းပြည်နယ်လွှတ်တော်ကနေဒီဇင်ဘာလ 9 ရက်နေ့မှာမဲခွဲဆုံးဖြတ်တတ်မှတ်ခဲ့ကြပါတယ်ဒီလိုအချမ်းဖက်အဖွဲ့ဖြစ်တတ်မှတ်တာနဲ့ပတ်သက်ပြီးတော့အနေနဲ့ရရက်ကအရက်ဖက်လူမှုအဖွဲ့စည်းတရ 90 ကျော်ကနေအိတ်ဖွဲ့ပေးစာပေးဖို့ကန့်ကွက်ခဲ့ကြပါတယ်ခင်ဗျာ